အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားစတင်ခဲ့တဲ့ဝိုင်စီလီအရှေ့တောင်အာရှလူငယ်ကောင်းဆောင်အစီအစဉ်၄နှစ်ပြည့်အခမ်းအနားကိုအမေရိကန်နိုင်ငံသားဌာနကဒီဇင်ဘာလ3ရက်တနင်္ဂနွေနေ့ကကျင်းပပါတယ်။ဒီအစီအစဉ်ဟာအမေရိကန်နိုင်ငံသားဌာနမှာအောင်မြင်မှုရနေတဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။ဝိုင်စီလီ၄နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့ဒီအစီအစဉ်မှာပါဝင်တဲ့မြန်မာအပါအဝင်အာဆီယံ၁၀နိုင်ငံကမြို့နယ်တနိုင်ငံလုံးအတိုင်းအတာတို့အပြင်အာဆီယံဒေသတွင်းတစ်ခုလုံးမှာပါဒီဇင်ဘာ1ရက်ကနေ10ရက်နေ့ထိလူထုအကျိုးပြုလုပ်ငန်းတွေကိုလှုပ်ဆောင်သွားကြမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဒီနေ့ကနေမှကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Unify လို့အမည်ပေးထားတဲ့ဒီအစီအစဉ်အရလူငယ်ကောင်းဆောင်တွေအပြင်အမေရိကန်တာယုံအသီးသီးကတန်တမာတွေဟာဆယ်ရက်ကြာလူထုအခြေပြုစီမံကိန်းတွေကိုအပြင်းထန်လှုပ်ဆောင်သွားကြမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအနေနဲ့လည်းဒီအစီအစဉ်မှာပါဝင်တဲ့အနေနဲ့ Washington DC မြို့အနီးဝန်းကျင်မှာဒီဇင်ဘာ4ရက်ကနေ10ရက်နေ့ထိလူထုအခြေပြုလုပ်ငန်းတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဝိုင်စီလီအစီအစဉ်စတင်ကလေးကမြန်မာနိုင်ငံကလူငယ်တွေဟာလည်းကောင်းဆောင်မှုတင်နန်းတွေမှာပါဝင်ခွင့်ရခဲ့တာမှာတခြားအာဆီယံနိုင်ငံတွေကလူငယ်ကောင်းဆောင်တွေနီးတူသမ္မတဥဘာမားနဲ့လည်းတွေ့ဆုံခွင့်ရခဲ့ကြပါတယ်။ဒီနေ့2019ခုနှစ်အတွက်ဝိုင်စီလီအစီအစဉ်မှာတော့မြန်မာလူငယ်3ဦးပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတအပြောင်းအလဲဖြစ်သွားတဲ့အခုနှစ်မှာတော့လူငယ်ကောင်းဆောင်တွေနဲ့လက်ရှိသမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံခဲ့ခြင်းမရှိပါဘူး။